NLD မျိုးသားဒီမိုကရေစီဖွဲ့ချုပ်ဥက္ကဋ္ဌဒေါ်ဆတ်စုကြည်ရဲ့ဩစတြေးလျခီးစဉ်အတွက်မှာမနေ့နေ့လယ်ပိုင်းကကင်မရာမျိုးကိုရောက်ရှိခဲ့ပြီးဩစတြေးလျဝန်ကြီးချုပ်တိုနီအက်ဘတ်နိုင်ငံခြားရေးဝန်ကြီးဂျူလီဘစ်ရှော့ပ်တို့နဲ့တွေ့ဆုံခဲ့ပြီးတဲ့နောက်ပါလီမန်အမတ်ချုပ်နဲ့လည်းတွေ့ဆုံခဲ့ပါတယ်။အဲဒီနောက်ဩစတြေးလျမှာအကြီးဆုံးတက္ကသိုလ်ကြီးဖြစ်တဲ့ ANU ဩစတြေးလျအမျိုးသားတက္ကသိုလ်ကဒေါ်ဆတ်စုကြည်ကိုအမြင့်ဆုံးဂုဏ်သူးဆောင်ပါတဂူဘွတ်ချီးမြှင့်တာကိုလက်ခံဖို့အတွက် ANU တက္ကသိုလ်ကိုတွားရောက်ခဲ့ပါတယ်။ဘွဲလက်ခံရယူပြီးတဲ့နောက်အခုလိုမှားစကားပြောကြမှာဒေါ်ဆတ်စုကြည်ပြောကြသွားတာကတော့
There are too many who believe that we are always at the, almost at the end of the road. This is not so. We are just
လူတော်တော်များများဟာလမ်းစုံကိုရောက်နေပြီလို့ထင်နေကြပါတယ်။ဒါဟာအစပဲရှိပါသေးတယ်။မိမိတို့အနာဂတ်အတွက်ကိုရွေးချယ်ခဲ့တဲ့လမ်းကိုလည်းပဲဆက်လျှောက်နိုင်လိမ့်မယ်လို့ပြောကြားသွားတာဖြစ်ပါတယ်။ဒေါ်ဆတ်စုကြည်ကအိန္ဒိယချင်းနိုင်ငံတွေအပါအဝင်ကမ္ဘာနိုင်ငံတွေနဲ့လည်းပဲချစ်ချည်ရင်းနှီးစွာနေထိုင်သွားလို့ကြောင်းကိုလည်းပဲပြောကြားသွားပါတယ
်။ We do not as a nation wish to bully others.or to use violence to get what
မိမိတို့နိုင်ငံအတွက်လိုအပ်တာတွေကိုတခြားနိုင်ငံတွေကိုအနိုင်ယူဗိုလ်ချပြီးရိုက်ယူတာမျိုးကိုမလိုလားဘူးဆိုတဲ့အကြောင်းမိမိတို့အိန္ဒိယချင်းနိုင်ငံတွေအပါအဝင်ကမ္ဘာနိုင်ငံများနဲ့အေးချမ်းချမ်းသဟဇာတဖြစ်အောင်နေထိုင်သွားနိုင်တဲ့နိုင်ငံထူထောင်ကျင့်နေဆိုတဲ့အကြောင်းကိုလည်းပဲပြောကြားသွားပါတယ်မိမိတို့နိုင်ငံဒီမိုကရေစီပြုပြင်ပြောင်းလဲမှာကမ္ဘာနိုင်ငံတွေရဲ့အကူအညီတို့အကြောင်းလိုပဲဂျော်အောင်ဆန်းစုကြည်ကပြောကြားသွားပါတယ်
We need to do a lot more that we may progress further and we need the help and support of the world
မြို့တော်နိုင်ငံတူတက်အောင်အစွမ်းကုန်ကြိုးပမ်းဆောင်သွားဖို့လိုအပ်ကြောင်းဒီလိုလှုပ်ဆောင်တာကလည်းပဲကမ္ဘာနိုင်ငံတွေကကူညီပံ့ပိုးမှုတွေအများကြီးလိုအပ်ပါတယ်ဆိုတဲ့အကြောင်းကမ္ဘာကြီးဒီတလည်းပဲမြန်မာနိုင်ငံဟာဒီမိုကရေစီစနစ်စတင်ထူထောင်နေတဲ့နိုင်ငံဆိုတာကိုအသိပွပြုစေချင်ပါတယ်ဆသဖြင့်ပြောကြားသွားပါတယ်ညီကုန်းကျုံမှာလည်းပဲဒေါ်အောင်ဆန်းစုကြည်ကဩစတြေးလျနိုင်ငံဟာဘေးနိုင်ငံနဲ့မှမတူတဲ့အရှိနဲ့အနောက်နိုင်ငံတွေရဲ့ယဉ်ကျေးမှုတွေလူမျိုးတွေနဲ့ပေါင်းစည်းဖွဲ့စည်းထားတဲ့တမူထူးတဲ့နိုင်ငံတကာဖြစ်တာကိုဆက်လက်ထိန်းသိမ်းသွားသင့်တယ်ဆိုတဲ့အကြောင်းပတ်ချက်ပြီးပြောကြားသွားပါတယ်ခင်ဗျ